ဆိုရင်ကချင်ပြည်နယ်မှာကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားခဲ့တာ၅နှစ်တင်းနဲ့ပြည့်ခဲ့ပါပြီ။လက်ရှိအချိန်နေကချင်ပြည်နယ်ဖားကန့်နဲ့အခြားဒေသတွေမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့တိုက်ပွဲတွေဆက်ပြီးဖြစ်နေသေးသလိုတိုက်ပွဲဆက်ဖြစ်ကြတဲ့ကနေရင်ရရွာကိုစွန့်ခွာထွက်ပြေးသွားခဲ့ကြရတဲ့တိုင်းသားပြည်သူတွေလည်းဒုက္ခသည်စခန်းတွေကနေနေရကိုမပြောင်းနိုင်ကြသေးပါဘူး။ပို့ပြီးဆိုတာကရှေ့နာကဘယ်ချိန်ဘယ်ကာလလောက်မှာတိုက်ပွဲတွေရပ်ဆိုင်သွားမယ်တိုင်းသားပြည်သူတွေကိုယ့်နေရကိုပြန်ပြီးအေးအေးချမ်းချမ်းလုက္ကင်စားသောက်နိုင်ရမယ်ဆိုတာကိုလည်းမမျှော်မှန်းနိုင်ကြသေးပါဘူး။ဒီချိန်တွေဘလို့ကြောက်ဖြစ်ရတာလဲကချင်ပြည်နယ်ငြိမ်းချမ်းသွားအောင်ဘလို့ဖြစ်ရှင်းရင်ရနိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
။2011ခုနှစ်သမရဦးသိန်းစိန်အစိုးရအဖွဲ့တည်တက်လာပြီးကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်လာရတဲ့ပြဿနာကိုနားလည်နိုင်ဖို့အတွက်ရှေ့ပိုင်းအခြေအနေတွေကိုပြန်သုံးသပ်ကြည့်ဖို့လိုပါတယ်။1962ခုနှစ်မှာပေါ်ပေါက်လာတဲ့ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာတိုင်းရင်းသားတန်းတူအခွင့်အရေးရဖို့အစိုးရအဆက်ဆက်ကိုလက်နက်ဆွဲကင်တိုက်ခိုက်ရင်းစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်1964ခုနှစ်မှာတပ်မတော်နဲ့အပြစ်အခက်ရပ်ဆဲခဲ့ပါတယ်။အရင်စစ်အာဏာရှင်အစိုးရဟာ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အတော်များများနဲ့အပြစ်ခက်ရပ်ဆဲရေးတွေလုပ်ခဲ့ပေမဲ့နိုင်ငံရေးအရဆွေးနွေးအဖြေရှာတာမျိုးတော့မလုပ်ခဲ့ပါဘူး။ဒီလိုနဲ့စစ်အစိုးရဟာသူတို့ဘာသာသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းပြီးတဲ့နောက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကိုနေသားဆောင်တက်နဲ့ပြည်သူစစ်တွေအဖြစ်အသွင်ပြောင်းဖို့ဖိအားပေးတာတွေလုပ်ခဲ့ပါတယ်။အဲ့ဒီလိုဖိအားပေးမှုခံရတဲ့အထက် KIO KIA အဖွဲ့လည်းပါခဲ့ပြီးနေသားဆောင်တက်အသွင်ပြောင်းရေးပြဿနာစစ်အစိုးရနဲ့အကြိမ်ကြိမ်ဆွေးနွေးညှိနှိုင်းခဲ့ပါတယ်။တပြိုင်တည်းကချင်ပြည်နယ်ကတိုင်းရင်းသားပြည်သူတွေဘာသာရေးကောင်းဆောင်တွေနဲ့အကြိမ်ကြိမ်ညှိနှိုင်းပြီးတော့လေအကြံဉာဏ်ရယူတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးရလက်အနေနဲ့ KIA ကိုနေသားဆောင်တက်အသွင်ပြောင်းဖို့ကိစ္စညှိနှိုင်းလို့အဆင်မပြေခဲ့ပါဘူး။ကချင်ပြည်နယ်တဲကအခြားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့အရင်ဗမာပြည်ကွန်မြူနစ်ပါတီဘကပ101စစ်ဒေသတဖြစ်လဲ NDA ကချင်တပ်ဖွဲ့ကတော့နေသားဆောင်တက်အဖြစ်အသွင်ပြောင်းခဲ့ပြီးKIA ထောင်လန်းရေးမှူးဟောင်းလက်ဆန်းအောင်ဝအဖွဲ့ကတော့ပြည်သူစစ်အဖြစ်ပြောင်းလဲခဲ့ပါတယ်။ဒီလိုနီးနဲ့တပ်မတော်နဲ့ KIA စီရင်တင်မှမှုတွေဖြစ်နေခဲ့တာသမရဦးသိန်းစိန်အစိုးရသက်တက်လာတဲ့အထိပါပဲ
။သမရဦးသိန်းစိန်အစိုးရအဖွဲ့သက်တက်လာပြီးသိမကြခင်2017ဇွန်လထဲမှာတပ်မတော်နဲ့ KIA တိုက်ပွဲတွေစဖြစ်ပါတယ်။တပ်မတော်ဘက်ကစပြီးတိုက်ခိုက်လို့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပေမဲ့နောက်ပိုင်းစစ်ပွဲဟာကျေပြန့်သွားခဲ့ပါတယ်။တမရဘက်ကလေချောင်းပစ်ကူတွေအသုံးပြုပြီး KIA ရှေ့တန်းစခန်းတောင်ကုန်းတချို့ကိုတိုက်ခိုက်သိမ်းပိုက်ပါတယ် KIA ဘက်ကလည်းတမရနဲ့တိုက်ခိုက်သလိုလေချားသောတက်အသွင်ပြောင်းထားတဲ့ဦးစခုံတင်ရင်ရဲ့ NDA ကချင်ဌာနချုပ်ပန်ဝါကိုတိုက်ခိုက်သိမ်းပိုက်ဖို့ကြိုးစားသည့်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ပန်ဝါဌာနချုပ်ကြမသွားရအောင်တမရဘက်ကလေချောင်းပစ်ကူတွေနဲ့ပြန်လှန်တိုက်ခိုက်ခဲ့ပေမဲ့လေချားသောတက်ရဲ့နေမြေတချို့ KIA လက်အောက်ကျရောက်သွားခဲ့ရပါတယ်ဒီလိုနီးနဲ့2012ခုနှစ်သမရဦးသိန်းစိန်အစိုးရဦးဆောင်ပြီးဒိုင်းပြည်လုံးအပြစ်ခတ်ရပ်ဆဲဖို့ငြိမ်းချမ်းရေးရဖို့ကြိုးစားတဲ့အခါ KIA အဖွဲ့ကလက်မခံတော့ပါဘူးအခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနှီးတူတပ်မတော်ဘက်က KIA ခေါင်းဆောင်တွေနဲ့တွေ့အကြိမ်ကြီးညှိတဲ့တိုင်ဒီကြားအပြစ်ခတ်ရပ်ဆဲရေးလုပ်ဖို့သဘောမတူတော့တာဖြစ်ပါတယ် KIA ဘက်ကအဖြေပေးတာကတော့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေစစ်ပွဲတွေဖြစ်နေတာဟာနိုင်ငံရေးပြဿနာကြောင့်ဖြစ်တယ်ဒါကြောင့်နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့ဖြေရှင်းရအောင်ဆွေးနွေးညှိနှိုင်းတာတွေပြည်လည်မှုရရင်ပြစ်ခတ်တိုက်ခိုက်မှုတွေသူ့လိုလိုရပ်ဆဲသွားမယ်ဆိုတဲ့မူပါပဲ
ဒီကြော့ပြန်တိုက်ပွဲ9နှစ်တာကာလအတွင်း KIO ဟာအစိုးရနဲ့အပြစ်ခတ်ရပ်ဆဲရေးလက်မှတ်မထိုးထားတဲ့အပြင်ရခိုင်အေအေတပ်ဖွဲ့နဲ့တအောင်းပလောင်တပ်ဖွဲ့တွေတပ်မတော်ကိုတိုက်ခိုက်နိုင်အောင်အကူအညီတွေပေးပါတယ်အဲ့ဒီအချိန် KIO ထိန်းချုပ်နေမြေထဲမှာစစ်တင်နှန်းတွေပေးတာလက်နက်ကြီးစံထောက်ပံ့တာတွေနဲ့တပ်ဆိုင်ရာတိုင်းရင်းသားနေမျိုးတွေမှာပူးတွဲစစ်ဆင်ရေးလုပ်တာတွေပါဝင်ပါတယ်။သမရဦးသိန်းစိန်ရဲ့နောက်ပိုင်းတပ်တန်း3နှစ်တာကာလကိုပြန်ကြည့်ရင်တပ်မတော်နဲ့လက်တွဲပြီးတတိုင်းပြည်လုံးအပြစ်ခက်ရဲစဲရေးစာချုပ်တစ်ခုချုပ်ဆိုနိုင်အောင်အကြီးအကျယ်ကြိုးစားတာတွေ့နိုင်ပါတယ်။အရင်အစိုးရအဆက်ဆက်မလိုက်လျောခဲ့တဲ့လက်နက်ကင်တိုင်းရင်းသားတွေအားလုံးစုဖွဲ့ပြီးညီလာခံတွေကျင်းပနိုင်အောင်အကူအညီပေးတာလက်နက်ကိုင်တိုင်းရင်းသားကောင်းဆောင်တွေအစိုးရထိန်းချုပ်နေမြေကတိုင်းရင်းသားပြည်သူတွေနဲ့ထိတွေ့ခွင့်ပေးတာတွေကအစအားလုံးကိုခွင့်ပြုပေးခဲ့တာတွေ့နိုင်ပါတယ်။ သမရဦးသိန်းစိန်အစိုးရအဖွဲ့ရဲ့အဲ့လိုစူးစမ်းမှုတွေကြောင့်ပဲနှစ်ပေါင်း60ကျော်လက်နက်ဆွဲကင်တိုက်ခိုက်လာတဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ယုံကြည်မှုတိစောက်နိုင်ပြီးတီချာအပြစ်ခက်ရစဲရည်ကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့လက်နက်ကင်အဖွဲ့အလုံးသဘောတူထားကြပြီဖြစ်တဲ့ MCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတော့တက်မတော်ဘက်ကနောက်ပိုင်းကာလမှာပုံကန်တိုက်ခိုက်လာတဲ့ကိုကန့်တအောင်းပလောင်ရခိုင်အေအေအဖွဲ့တွေကိုလက်မှတ်ထိုးခွင့်မပြုလို့တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးရတဲ့အခြေအနေစိုက်သွားခဲ့ပါတယ်။နောက်ပိုင်းတက်မတော်နဲ့ KIA တိုက်ပွဲတွေဆက်ပြီးဖြစ်နေတာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့ဒီကနေ့အထိတိုင်အောင်ပါပဲ
။တကယ်တော့နှစ်ပေါင်းများစွာကြာမြင့်ခဲ့ပြီဖြစ်တဲ့ပြည်တွင်းစစ်ပဋိပက္ခတနည်းနိုင်ငံရေးပြဿနာပြည်လည်ရေးဆိုတာတနေ့တလတနှစ်နဲ့ဖြေရှင်းလို့ပြီးနိုင်တာမျိုးမဟုတ်ပါဘူးအချိန်ဘယ်လောက်ကြာမလဲဆိုတာကိုလည်းဒီကနေ့အချိန်ထိဘယ်သူမှမမှန်ဆနိုင်သေးပါဘူးအဲ့ဒီပြဿနာဖြေရှင်းလို့ပြီးမှတစ်ဖက်နဲ့တစ်ဖက်အလိုလိုအပြည့်ရက်သွားမယ်အဲ့ဒီအချိန်ကြာမှစစ်ပေးရှောင်စခန်းကပြည်သူတွေနေရာပြန်နိုင်မယ်ကလေးတွေပညာကောင်းကောင်းသင်နိုင်မယ်စိုက်စားပြိုစားစီးပွားရှာနိုင်မယ်မိုင်းရှင်းလေးစလုပ်နိုင်မယ်ဆိုတဲ့အယူဆမှန်မမှန်သင့်မသင့်ကျေဦးဘက်ကပြန်စင်စားဖို့သင့်ပါတယ်။လာဓုအစိုးရအာဏာရနေပြီဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကလည်းဒုက္ခရောက်နေတဲ့တိုင်းသားပြည်သူတွေအရေးအတွက်တပ်မတော်နဲ့ KIU အကြားစစ်ဆန်ညှိနှိုင်းပေးပြီးကနဦးစစ်အပြစ်ခတ်ရစဲရေးဖြစ်ပေါ်လာအောင်ကြိုးစားပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။